တော်ရရှိမြာရွှင်လန်းချမ်းမြေကြပါရလားခင်ဗျာ RFA တနင်္ဂနွေစကဝိုင်းကိုကျွန်တော်တို့စတင်ပါတော့မယ်ဒီပတ်အတွက်ဖိတ်ကြားထားတဲ့ပုံကိုများနဲ့အရင်ဆုံးမိတ်ဆက်ပေးခွင့်ပြုပါခင်ဗျာပထမတစ်ပတ်ကတော့ဒီရွှေဝါရောင်တန်ခါလှုပ်ရှားမှုတွေမှာပါဝင်ပြီးအခုအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့အရှင်ဇဝနာပါအရှင်ဇဝနာကိုတော်ဖေကျမ်းမာပါရလားဖေ
ကျမ်းမာပါတယ်တကကြီး
တော်ရရှိမြာခင်ဗျာနောက်ကိုတော်တစ်ပတ်ကတော့အရှင်စာနိပါပါမွန်တိုင်းသားဆရာတော်တစ်ပါးဖြစ်ပါတယ်။အခုအမေရိကန်ပြည်တော်စုတနေရာမှာရောက်ရှိနေပါတယ်။အရှင်စာနိမာဖေကကျမပါရလားဖေ။က
ျမပါပါတယ်ခင်ဗျာ
။တောသားရှင်များခင်ဗျာနောက်ဆုံးတစ်ခုကတော့မြန်မာနိုင်ငံ1990ရွေးကောက်ပွဲလွှတ်တော်ကိုယ်စားလှယ်တဦးဖြစ်ခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းဦးညာအေးပါ။ဦးညာအေးကျမရလားဗျာ
။ဒီကောင်ပါတယ်ခင်ဗျာကိုကမဆိုရေး။
တောသားရှင်များခင်ဗျာမန္တလေးမြို့မှာပြီးခဲ့တဲ့ဇန်နဝါရီ15ရက်နေ့ကဖွဲ့စည်းခဲ့တဲ့သာသနာဝင်သားပါလာခေါ်အမျိုးပါသာသာသနာစောက်လျှော်ရေးအဖွဲ့ရဲ့ပြီးခဲ့တဲ့15ရက်နေ့ကကျင်းပခဲ့တဲ့တန်ခါညီလာခံမှာဘယ်သူ့ကိုရောသမရမယွင်းနဲ့ဘယ်သူ့ကိုဆက်ရွေးပါစသဖြင့်ဒါမျိုးပြောရဆိုရတဲ့ပတ်သက်ပြီးသာသနာဝန်သားပါလာအဖွဲ့ကလည်းတပိတ်အိုင်ဆရာတော်အရှင်ညာနေထရကဒီလိုဟိုတရားဝင်အစည်းအဝေးမှာပြောခဲ့တာမရှိဘူးတန်ခါတပါပြောတယ်ပေါ့လေအမျိုးပါသာသာသနာစောက်လျှော်ရေးအဖွဲ့ဟာတဲ့သူတို့အမိခိုကင်းနဲ့လွတ်လပ်တဲ့အဖွဲ့ဖြစ်တယ်ဆိုပြီးပြောတာအရှင်ပြလွယ်သိပြီးမှာအဲ့တော့အရှင်ဇဝနဖေကအခုဒီအမျိုးဘာသာသာသနာစောက်လျှော်ရေးအဖွဲ့ညီလာခံမှာဒီဆရာတော်တွေပြောကြားခဲ့တဲ့စကားတွေဒီအဖွဲ့စည်းရဲ့ရည်မှန်းဆောင်ရွက်မှုတွေနဲ့ပတ်သက်အရှင်ဘုရားအမြင်လေးတပတ်တော်စပြီးကြားပြရစီဖေ
။ဟုတ်ကဲ့တကကြီးမျိုးဘာသာစောက်လျှော်ရေးဆိုတာကတော့အမတန်ကောင်းတဲ့စကားလုံးပါပဲ။အမတန်လေဟိုနေသဘောကျစရာကောင်းတဲ့စကားပါ။ဦးဇင်းတို့တိုင်းပြည်ကနိုင်ငံတော်ဒီစိုးရိမ်နေတဲ့စိုးရိမ်ချက်ကတော့ဒီအဓိကယူရတာကတော့မွတ်စလင်တွေကနေပြီးတော့မြန်မာမျိုးသမီးကိုယူခြင်းအချင်းမြန်မာမျိုးသမီးတွေရဲ့အခွင့်အရေးတွေဆုံးရှုံးသွားမှာနေကာကွယ်ခြင်းလို့ဆရာတော်ဒီဒီလိုပြောကြပါတယ်အဲ့တော့ဥစဉ်တခြားနိုင်ငံတွေရဲ့အချက်မှကြည့်လိုက်တဲ့ခါကျရင်ဟိုဥရောပနိုင်ငံတွေမှာဥစဉ်နေခဲ့ဘူးတော့ဥရောပနိုင်ငံတွေခြေနေကြည့်လိုက်တဲ့ခါဥရောပမှာရှိနေတဲ့မွတ်စလင်မျိုးသားတယောက်ဒါမျိုးသမီးလေးယောက်ယူလို့မရဘူးယူခွင့်မရဘူးဒီအမေရိကမှာဆိုရင်ဒီတိုင်းပဲအဲ့တော့ဥစဉ်နေပါသားတွေ့ရလဲဆိုရင်ဘာသာရေးကိုအခြေခံပြီးတော့ဒီလိုဥပဒေပြဋ္ဌာန်းလိုက်တဲ့ဥစ္စာကကိုယ်ဘာသာကိုပဲတခြားကအထင်သေးသွားမယ်ပေါ့နော်အရက်ဖက်ရဲ့ဥပဒေတွေကတော့ခိုင်ခိုင်မာမာနဲ့ပြုလုပ်ထားပြီးဆိုရှင်ဟိုမြမမျိုးသမီးတွေမကဘူးပေါ့နော်အမျိုးသမီးတိုင်းကိုကာကွယ်စောင့်ရှောက်တဲ့ဥပဒေဖြစ်သွားလိမ့်မယ်အဲ့လိုဆိုလို့ရှိရင်ဘယ်သူမှဒီလိုမျိုးသမီးတွေရဲ့အခွင့်အရေးကိုချိုးဖောက်ပြီးတော့လုပ်လို့ရလိမ့်မယ်မဟုတ်ဘူးပေါ့နော်နောက်ဥစဉ်ဖြစ်စေခြင်းတဲ့ဥစ္စာကသူတို့ကဒီလိုကာကွယ်စောင့်ရှောက်ခြင်းအပြင်မွတ်စလင်အမျိုးသားကနေပြီးတော့မြန်မာမျိုးသမီးတွေကိုလက်ထပ်ယူတဲ့ဘေးရန်ကြီးကာကွယ်ဖို့လို့ဒီလိုဆိုလို့ရတယ်နော်အဲ့တော့မြန်မာမျိုးသမီးတယောက်ရဲ့ဒုက္ခတွေကိုကယ်ဆယ်ခြင်းနဲ့ဆိုလို့ရှိရင်မွတ်စလင်တွေကမှမြန်မာမျိုးသမီးတယောက်ရဲ့အခွင့်အရေးကိုဆုံးရှုံးအောင်လုပ်နေတာမဟုတ်ပါဘူး။ကိုယ်စိစကြည့်မြန်မာမျိုးသားဗုဒ္ဓဘာသာတယောက်ကမယေပြိုင်နေမယေငယ်တွေယူတာများကြီး။အဲ့ဒီမြန်မာမျိုးသားယူထားတဲ့မယေငယ်တွေဟာမယေကြီးတွေလောက်ကိုသူတို့ခွင့်ရစားကြရလားအဲ့ဒါကိုဒီချက်ပြန်စမ်းနေကြည့်ပါအဲမေရငယ်ရမှာမေရကြီးတော့ညီမကြီးမှာမရပါဘူးအဲ့တော့အမျိုးသမီးတိုင်းရဲ့အခွင့်အရေးကိုကာကွယ်ခြင်းလေဆိုရင်ဒီအမျိုးဘာသာဆိုတဲ့ဥပဒေလောက်နဲ့မလုံလောက်ဘူးအရက်ဖက်ဥပဒေမှာကခိုင်လုံတဲ့ဥစ္စာတရားဥပဒေစိုးမိုးရေးကိုဖြစ်အောင်လုပ်ပြီးတော့ဒီအမျိုးသားတယောက်ဟာအမျိုးသမီးတယောက်ကိုယူကနိုးခြင်းရဲ့ဘယ်လိုစောင့်ရှောက်မှုတွေလုပ်ရမယ်ဆိုတဲ့ဥပဒေတွေနဲ့ပြဋ္ဌာန်းမယ်ဆိုလို့ရှိရင်ဒီဥပဒေအမျိုးဘာသာသာသနာစောင့်ရှောက်ဥပဒေကမလိုအပ်တော့ဘူးလေဒီကိုပြည့်စုံသွားမယ်လို့အစဉ်အဆက်နဲ့ထင်ပါတယ်ခင
်ဗျာဒီမှာပြအရှင်စာနိမရဲ့အမြင်နဲ့တပည့်တော်တို့ကြားပြရစေဦးဖေ
။ဦးစင်းရဲ့အမြင်ကတော့မျိုးဆောက်ဥတွေဆိုတာကလိုအပ်မလိုအပ်စဉ်းစားတဲ့အခါမှာဦးစင်းအမြင်ကတော့ဒီမြန်မာနိုင်ငံမှာရှိတဲ့မြန်မာလူမျိုးတွေရဲ့ဗုဒ္ဓဘာသာအခြေခံဗုဒ္ဓဘာသာကိုနားလည်မှုဒါကပိုတော့အရေးကြီးမလို့ဦးစင်းထင်ပါတယ်။အဲ့ဒီဗုဒ္ဓဘာသာအခြေခံယဉ်ကျေးမှုတွေနားလည်ဖို့အတွက်အဓိကကတော့ကလေးရွယ်ကနေစပြီးတော့ဗုဒ္ဓဘာသာယဉ်ကျေးမှုသင်တန်းတွေကပိုပြီးတော့ကြည့်ရလိမ့်မယ်လို့ဦးစင်းမြင်တော့ဘာလို့လဲဆိုတော့ဦးစင်းကတိရိလင်္ကာနိုင်ငံမှာ၄နှစ်နေခဲ့ပါတယ်တိရိလင်္ကာနိုင်ငံမှာဆိုရင်တော့ဟို Sunday School ဆိုတော့ဒီတနင်္ဂနွေနေ့မှာကလေးတွေကိုခွင့်ကြောင်းကိုတွားပြီးတော့ဘုရားဘာသာသင်တန်းတော့တက်ရပါတယ်ဒီတိရိလင်္ကာတနင်္ဂနွေလုံးမှာရှိတဲ့ဟိုကျောင်းသားတွေအကုန်လုံးတို့ရဲ့မိဆက်ရခွင့်ကြောင်းကိုတွားပြီးတော့ဘုရားဘာသာသင်တန်းကိုတက်ကြရပါတယ်အဲ့လိုမျိုးတစ်နှစ်တာလုံးတင်းနွေနေတိုင်းဘုရားဘာသာသင်တန်းကိုတက်ပြီးတော့နှစ်ကုန်တဲ့ခါမှာသူစံမွေးဖြေရပါတယ်။အိန္ဒိယဖြစ်ဒီဘုရားဘာသာဒီတိရိလင်္ကာနိုင်ငံမှာကလေးတွေဟာဟိုသူငယ်တန်းကနေစပြီးတော့သူတို့ရဲ့ဟို GCE A level ပေါ့ဆက်နတန်းရောက်တဲ့အထိကိုဘုရားဘာသာသင်တန်းသူတို့ဖြစ်စဉ်တက်ရပါတယ်။ဒါကြောင့်မလို့ဒီတိရိလင်္ကာနိုင်ငံမှာရှိတဲ့ Sunday School ကနှစ်ပေါင်း100ကျော်ကျလာတဲ့ခါမှာအခုချိန်မှာဟိုတိရိလင်္ကာလူမျိုးတွေဟာ ဒီဘုရားဘာသာအခြေခံမှာတော်တော်လေးခိုင်မာနေတာကိုတွေ့ရပါတယ်အခုလက်ရှိသမ္မတတော်မှာဒါ Sunday School Drop ဖြစ်ပါတော့တယ်ဒါကြောင့်မလို့ဒီတို့ရဲ့ဘုရားဘာသာအခြေခံငြိမ်းချမှုဘုရားဘာသာကိုတရားကိုနားလည်မှုမှာတော့ဥစဉ်တို့ဒီလင်္ကာနိုင်ငံကမြန်မာနိုင်ငံကဟိုလူကြီးလူငယ်လူပြွယ်ကလေးတွေထက်ကိုဘုရားဘာသာအခြေခံနားလည်မှုပိုတော့အားကောင်းနေတာကိုဥစဉ်မြင်ရပါတယ်ဒါကြောင့်မလို့ဥစဉ်တို့ဒီပူးတွေနဲ့ပြတ်ထန်းတာထက်ဥစဉ်တို့လူမျိုးတွေရဲ့ဘုရားဘာသာကိုနားလည်မှုကပိုတော့အရေးကြီးမယ်လို့ဥစဉ်ယူဆပါတယ်ဒါကြောင့်မလို့အရင်ဆုံးကဒီဘုရားဘာသာသင်ခြင်းမှုသင်တန်းကိုတနိုင်ငံလုံးအတိုင်းအတာနဲ့ဒါအစိုးရအနေဦးစီးပြီးတော့ပြုလုပ်ခြင်းသာလျှင်ပိုတော့ထိရောက်မယ်လို့ဥစဉ်မြင်ပါတယ်နောက်တစ်ချက်ကတော့မြန်မာနိုင်ငံရဲ့စီးပွားရေးပေါ့မြန်မာနိုင်ငံရဲ့စီးပွားရေးကကမ္ဘာမှာအောက်ဆုံးအဆင့်မှာရောက်နေပါတယ်အဲ့တော့ဒီလူမျိုးကြောင်ကိုယူတယ်ဆိုတဲ့နေရာမှာလည်းပဲဟိုလိလကြည့်တဲ့အခါကျတော့လူမျိုးကြောင်တွေဟိုယူတဲ့မိန်းကလေးတွေဟာကိုယ်တိုင်ကဗုဒ္ဓဘာသာကိုနားလည်မှုအားနည်းတဲ့အပြင်ကိုစီးပွားရေးအကျသောင်းနေရေးကြောင့်ယူရရတဲ့အမျိုးသမီးတွေကိုလည်းတွေ့ရပါတယ်ဒါကြောင့်မလို့ဦးဇင်းတို့လူမျိုးတွေမှာဗုဒ္ဓဘာသာကိုနားလည်သိမြင်မှုနဲ့ဒီနိုင်ငံရဲ့စီးပွားရေးဒီနှစ်ချက်ကပိုးတော့ဖျောက်မယ်လို့ဦးဇင်းယူဆပါတယ်ဒါကြောင့်မလို့စီးပွားရေးအောင်မြင်ဖို့ဆိုရင်ဒီလိုနိုင်ငံမှာဟိုတရားမျှတတဲ့ပြည်သူကရွေးချယ်တဲ့အစိုးရဖြစ်ဖို့လိုအပ်ပါတယ်အရင်ဆုံးပြည်သူကရွေးချယ်တဲ့စစ်မှန်တဲ့ပြည်သူအစိုးရဖြစ်ပြီးတော့မြန်မာနိုင်ငံလူနိုင်ငံသားအားလုံးကလည်းပဲဗုဒ္ဓဘာသာမှာအခြေခံတဲ့ဗုဒ္ဓဘာသာယဉ်ကျေးမှုရလာအောင်တနိုင်ငံလုံးတိုင်းတဲ့ဗုဒ္ဓဘာသာယဉ်ကျေးမှုတွေဟိုပို့ချပေးဖို့ဒါလိုအပ်တယ်ပေါ့ဒီနှစ်ချက်ကပို့တော့အရေးကြီးလိမ့်မယ်လို့ဦးဇင်းကမြင်ပါတယ်
ဒီမှာပြာကျေးဇူးကြည်ပါတယ်ပြာအဲ့တော့မြန်မာနိုင်ငံကဥညာအေးဥညာအေးရဲ့အယူဆတွေကျွန်တော်သိပြစေဦးခင်ဗျဟု
တ်ကဲ့ဟိုဟာပေါ့နော်အမျိုးဘာသာသာသနာဆိုတော့အမျိုးရဲ့ဘာသာရဲ့သာသနာရဲ့ဒီသုံးခုဒီသုံးခုမှာအမျိုးဆိုတဲ့ဥစ္စာကဘာလို့ဆိုလိုတာလဲလူမျိုးဆိုလိုတယ်ဆိုရင်ဟိုဗမာလို့ဆိုလိုတာလားရခိုင်လို့ဆိုလိုတာလားကရင်လို့ဆိုလိုတာလားမွန်ဆိုလိုတာလားအတိုင်းအတာအများကြီးရှိတာပေါ့ဆိုတော့ဒီတိုင်းတိုင်းတည်းအများကြီးကိုကိုစားပြုသလားလူမျိုးတစ်မျိုးတည်းကိုကိုစားပြုသလားဆိုတဲ့ဥစ္စာကိုလည်းဒါစဉ်းစားရမယ့်အချက်တစ်ခုဖြစ်နေတယ်။အဲ့တော့ဘာသာဆိုတဲ့ဥစ္စာလည်းဒီလိုပဲပေါ့နော်။ဘာသာဆိုတဲ့ဥစ္စာကကျွန်တော်တို့ဗုဒ္ဓဘာသာကိုကြီးညွှန်းနေတော့ဒါတော့သိကြတယ်။ဆိုတော့ဘာသာနဲ့သာသနာတော့ကျွန်တော်တို့သိယုံနေဖြစ်စီရမလို့။အဲ့တော့အမျိုးရဲ့ဘာသာရဲ့သာသနာရဲ့ဆိုတဲ့နေရာကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်ဗမာလူမျိုးမှလည်းဗုဒ္ဓဘာသာရှိသလိုခရစ်ယာန်ကိုးကွယ်တာလည်းရှိမယ်။နောက်ပြီးတော့တခြားဘာသာတွေကိုးကွယ်တာလည်းရှိမှာပေါ့ဗျာအစ္စလာမ်ဘာသာကိုးကွယ်တာရှိမှာဒီတိုင်းရင်းသားတွေမှာလည်းဒီလိုပဲလူမျိုးတွေတူရင်းမဲ့ဘာသာတွေကွဲတာတွေရှိတယ်ဘာသာတူရင်းမဲ့လူမျိုးကွဲတာတွေရှိတယ်ဥပမာတဘောကပြည်မှာဆိုလို့ရှိလို့ရှိရင်ဗုဒ္ဓဘာသာရှိတယ်ပမာမှာလည်းဗုဒ္ဓဘာသာရှိတယ်ချင်းမှာလည်းဗုဒ္ဓဘာသာရှိတယ်ကချင်မှာလည်းဗုဒ္ဓဘာသာရှိတယ်ရှမ်းမှာလည်းဗုဒ္ဓဘာသာရှိတယ်အဲ့ဒီဥစ္စာကတကယ်ကိုပြန်စဉ်းစားမယ်ဆိုလို့ရှိလို့ရှိရင်တော့တကယ်ကိုချိလွယ်ဆလွယ်တဲ့ကိစ္စအကြီးတစ်ခုဖြစ်နေတယ်အဲ့တော့ချုပ်ပြီးတော့ဒီဥစ္စာဆွေးနွေးရမယ်ဆိုလို့ရှိရင်တော့ဒါကအင်မတန်သတိထားပြီးတော့လုပ်ရမယ်လှုပ်ဆောင်ချက်တစ်ခုဖြစ်တယ်လို့ကျွန်တော်ကယူဆတယ်နောက်ခုနဒီဦးစင်းတွေမိန့်သွားတယ်လို့ပေါ့အင်မတန်ကောင်းပါတယ်ဒီဗုဒ္ဓဘာသာခိုင်မာဖို့အတွက်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ဒီဘာကိုအဓိကလှုပ်ရှားလုပ်လဲဆိုတော့ကျတော့ခြေစနစ်ကပြီးဝန်တာပြောထားတယ်ဗျာသာသနာတည်ဖို့ဆိုတဲ့ဥစ္စာဒီအဆောက်အဦတွေတိုးတက်အောင်ခံကြအောင်လှပအောင်ပြုလုပ်နေခြင်းအဓိကမဟုတ်ဘူးလေအများနားလည်နိုင်တော့ပရိယတ်တိသဘီပြန်ပွားအောင်ပြည့်ရတိမှန်ကန်တဲ့တရားတော်တွေကိုလေ့လာနိုင်ခွင့်ရရှိခြင်းကိုကျင့်သုံးခြင်းသာဒါအဓိကဒါပဓာနာကိစ္စတခုဖြစ်တယ်ပေါ့သာသနာပြန်ပွားရေးဆိုတာတခြားကိစ္စအိမ်နဲ့ဘာမှမဆိုင်ဘူးခုနပြောသလိုပေါ့ဗုဒ္ဓဘာသာကိုတကယ်ကိုနည်းနည်းနည်းနည်းတိတိရရလူများနားလည်လွယ်အောင်လဲရေးတက်ပြောတက်ဟောတက်အဆိုတက်ရမယ်ကျတော်တွေလည်းလိုပါတယ်စာအုပ်တွေလည်းအများကြီးလိုပါတယ်ခုနကျတော့အမိတ်ရှိသွားသလိုပေါ့ဗျာငယ်ငယ်တည်းကဗုဒ္ဓဘာသာကိုဘာသာရပ်တခုအနေနဲ့သင်ကြားပေးနိုင်တော့ဒါတော့အကောင်းဆုံးပေါ့ဒီနေရာမှာကြတော့လေခါဟိုတခြားဘာသာဝင်တွေကလည်းကျောင်းလေးမှာရှိတဲ့ခါကျတော့ဒီပုံမှာလည်းလွတ်လွတ်လပ်လပ်လေးလာတဲ့ပုံစံမဟုတ်ဘဲနဲ့တရားရမဆိုတဲ့ပုံစံမျိုးကြတော့လေဒါမကောင်းဘူးပေါ့လေဒီဆရာတော်တွေတန်ဃာတော်တွေကလည်းဝိနည်းကိုလေးစားပြီးတော့သတင်းသုံးဖို့တော့လိုပါတယ်ဒီမှာလည်းဒီရှင်ဇနကပိဝန္တကယဟန်တန်ဃာများအတွက်ဝိနည်းကိုကြည့်မဆိုင်ရင်နဲ့သာပေပရိယမိုးထီအောင်တန်နေတော့လေနောင်ဘဝမကောင်းပါဘူးတဲ့လူတို့ကသီလမစင်ကြလို့ရှိရင်တက္ကະဓမ္မတွေလူတန်းတဲ့အလူဌာနကလည်းလေယာမီကောင်းမှမဆက်ရတယ်လို့ဖြစ်တဲ့ကြောင့်မလို့အကျိုးမများပါဘူးဆိုပြီးတော့ဒါပြောခဲ့တဲ့ဥစ္စာတွေကဒါတက္ကະကျွန်တော်တို့အထင်ရှားတယ်ရှိပါတယ်တရားဟောတာအစရှင်းပြအထုတ်တာအစနေထိုင်တာအစဝိသီးနဲ့နေထိုင်မယ်ဆိုလို့ရှိလို့ရှိရင်မလို့လားအပ်တဲ့ကျွန်တော်တို့ဒီအကျံဖက်မှုတွေဆိုတာလည်းပေါ်လာမှာမဟုတ်ပါဘူးကျွန်တော်ဒီနေ့မနေ့ပဲအင်တာနက်ထဲမှာသတင်းတစ်ခုကိုသွားကြည့်တော့ဒီတန်ခါမာနာကဘွယ်ဥက္ကဋ္ဌပေါ့နော်ပမောဆရာတော်ကြီးရတော်မှာဒီဒီကတည်းကပြန်ရသူအမိန့်ရှိပါတယ်တဲ့။ဘာလဲဆိုတော့တန်ဃာတော်တွေထဲမှာဒီဝိညာဉ်နဲ့မကြည့်ဘဲနဲ့သ သနာကိုရုပ်လွှတ်စီမဲ့ဒီအမှုအကျင့်တွေနောက်ပြီးတော့ဒီအကြံဖက်ပိစာတွေပေါပေါစီမဲ့တရားတွေကိုဟောနေတဲ့ဥစ္စာတွေကိုရက်တန်းရက်ဖို့အရေးယူဖို့ကိုညွှန်ကြားတယ်ဆိုပြီးတော့ပြောတမ်းကြတဲ့ခါကျတော့ဒီတင်ကတော့အင်မတန်မင်္ဂလာရှိတဲ့တင်ပါပဲအဓိကတော့အမျိုးဘာသာသာသနာကိုတကယ်ဆောက်ရှောက်မယ်ဆိုလို့ရှိလို့ရှိရင်ခုနလူတွေရဲ့အသိဉာဏ်ဖွံ့ဖြိုးဖို့ရယ်စီးပွားရေးကိုခါတဲ့ဖူလောင်ဝင်ဖြစ်ပေါ်ရဲ့မကန်တဲ့တရားဥပဒေစိုးမိုးရေးပေါ့ဗျာအလူတိုင်းပေါ်မှာညှက်တာတဲ့တရားဥပဒေတွေရှိဖို့ရဲ့နောက်ပြီးတော့ဒီတန်ဃာတော်တွေရလည်းဝင်းနေတဲ့အနေဖြစ်ဖို့ရဲ့အတိုင်းအင်မတန်အရေးကြီးပါတယ်ဆိုတဲ့အကြောင်းလည်းကျွန်တော်ဆွေးနွေးပြင်ပါတယ
်ဟုတ်ကဲ့ဦးညာရင်အဲ့တော့တက်လက်ဆရတဲ့ဗျာအခုဒီမန္တလေးမှာသာသနာဝင်သားပါဠိအဖွဲ့အမျိုးပါသာသာနာစောင့်ရှောက်ပွဲဖွဲ့ခဲ့တဲ့ဒီတန်ဃာညီလာခံကိုလည်းတန်ဃာနဲ့လူတောင်းနဲ့ချီပြီးတော့တက်ကြောက်ကြတာပေါ့နော်အဲ့လိုဒီလိုညီလာခံမျိုးတစ်ခုမှာဒီဆရာတော်တပါးပါပေါ့ဗျာအခုပြောသလောက်ဆိုဒီဆရာတော်ကလည်းတိပိတကဆရာတော်ပဲဗျကျန်းစာသာပုဂ္ဂိုလ်တပါးပါဒါပေမဲ့ဆိုပါတော့ဗျာကျွန်တော်နိုင်ငံကြီးကတော့တန်ဃာတင်းနဲ့မကင်းဘူးဗျာဒါကတော့မြန်မာပြည်ရဲ့အစဉ်လာဝဲကြည့်ရင်ကျွန်တော်ကရှင်းပါတယ်အဲ့တော့တန်ဃာမြအလိုရောပြောကြဆိုကြတာကတော့အများအားရှိနေမှာပဲဒါပေမဲ့ဒီလိုညီလာခံကြီးတစ်ခုမှမိမိပုဂ္ဂိုလ်တဦးတယောက်ရဲ့အယူဆကိုတင်တာပေါ့အဲ့ဒါဥညာကြီးအမြင်ဆိုဘယ်လိုရှိလဲဗျာ
ကျွန်တော်အမြင်နဲ့ပြောမယ်ဆိုရင်တော့တန်ဃာကိစ္စဆိုတော့ဒီဝင်းင်းနဲ့ပဲချိန်ထိုးရမှာပဲသူရဲ့ပြောဆိုဒီဝင်းင်းနဲ့လွတ်မလွတ်ဆိုတဲ့ဥစ္စာဆရာတော်ကြီးကကိုတိပါတယ်ဒီဥစ္စာကနေဒီဥစ္စာကဒါဓမ္မအမြင်ပေါ့နော်လောကအမြင်နဲ့ဆိုလို့ရှိလို့ရှိရင်လည်းသူတယောက်တည်းပြောတဲ့စကားကဒါသူ့ရဲ့တာဝန်ပါမိမိပြောတဲ့စကားတော့မိမိတာဝန်ယူရမှာဖြစ်ပါတယ်ဒါတော့ကျွန်တော်လောကအမြင်နဲ့ကျွန်တော်ပြောတာပါ
ဟုတ်ကဲ့ဦးညာရင်အဲ့တော့အရှင်ဇဝနာဗျာအရှင်ဘုရားအနေရောဒီလိုတန်ဃာတပါးကဒီတန်ဃာညီလာခံကြီးတခုမှတက်ပြီးဘယ်သမရကိုဆက်ပြီးငါတို့အားပေးမယ်အဲဘယ်တက္ကမတို့ငါတို့သမရတင်လို့မဖြစ်ဘူးဆိုပြတော့အရှင်ဘုရားဒါဝီနီးနဲ့ရောအရှင်ဘုရားရဲ့အမြင်ကဘယ်လိုရှိပါလဲဗျာ
ဟင်းဝီနီးဆိုတာကတော့တခါကြီးအရိယသာဟိုမမှန်မကန်ပြောလို့ရှိရင်မမှန်မကန်တဲ့အဖြစ်ကတော့ဒီသာရှိထားပြီးသားပေါ့နော်ဥစဉ်နဲ့ဒီသူတို့ကျင်ညာချက်နဲ့ဥစ္စာကိုဖတ်ပြီးတော့ပဲဥစဉ်ပြောခြင်းတယ်ကြောင့်ကျွန်တော်ကသူတို့ရဲ့ကျင်ညာချက်မှာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးရဆဲရတဲ့ပုဂ္ဂလဒိဋ္ဌံလက်တော်ကျင်းဒီကိုမကြည့်ပဲနိုင်ငံနဲ့နိုင်ငံသားတွေရည်ရည်ကျူးစွားကိုကြီးစုဆောင်ရမ်းရဆိုတဲ့အဲ့အပိုက်ကောကိုသူကဒေါ်ဆန်းစုကြည်ကိုရည်ရွယ်ထားတယ်ဆိုတာတော်တယ်ပဲ။ဘာဖြစ်လို့လဲဆိုတော့ဒီသောင်းချစ်အခြေခံဥပဒေကြီးကတခါကြီးစဉ်းစားကြည့်ဂျူးတူတယောက်ထဲရဲ့မတရားကျူးလွန်ထားတဲ့ဥစ္စာတွေကိုဖုံးကွယ်ခြင်းလို့ဒီလားပုဂ္ဂလဒိဋ္ဌံနဲ့ရည်ဆွဲထားတဲ့2008အခြေခံဥပဒေကြီးလို့ပြောလို့ရတယ်နော်ကျူးလွန်ပြီးတဲ့နောက်ကျောင်းပြန်ပြီးတော့ဘလို့မှဥပဒေရအရေးယူလို့မရအောင်လို့ကျူးလွန်လာတဲ့ပုံစံတွေကိုအကာအကွယ်ပေးထားတဲ့ပုဂ္ဂလဒိဋ္ဌံအခြေခံဥပဒေကြီးကိုတော့မပြင်းနဲ့တဲ့ဒီသမရဖြစ်ခွင့်ဆိုတဲ့ဥစ္စာကြီးကိုကြာတော့သူတို့ကပုဂ္ဂလဒိဋ္ဌံသူပြောတဲ့အခါကျတော့ဦးရင်းအနေနဲ့ဒီတန်ဃာတော်တွေအကုန်လုံးထဲမှာတကယ်ကိုစစ်စစ်မှန်မှန်အမျိုးသားကြီးနဲ့အမျိုးသားကြီးကာကွယ်ခြင်းနဲ့ဆရာတော်တွေပါဝင်တယ်ဆိုတော့ဒါကိုမငင်းပါဘူးဒါပေမဲ့လူဦးရင်းတန်တရားရှိတာကစစ်တပ်ကိုလော်ဘီလုပ်ပြီးနေတဲ့ဆရာတော်တွေအများကြီးပါနေကြလားလို့တန်တရားဖြစ်တယ်အဲ့လိုလေဆိုတော့သူသူရဲ့တရားဟောပြောမှုတွေသူကတွေကြည့်လိုက်။နော်တကယ်ဆရာတော်ကြီးရဲ့တရားပွဲတွေကိုဟိုနည်းကမှပိတ်လိုက်ဒီမျိုးမှပိတ်လိုက်နဲ့အဆွေရကပိတ်နေပေမဲ့လို့ဒီလိုအာဃာတတွေအမုန်းကြီးတွေပွားစီခြင်းနဲ့ပွားဖို့အတွက်ဟောပြောနေတဲ့ဆရာတော်ကြီးကတော့လွတ်လွတ်လပ်လပ်ကိုတရားဟောခွင့်ညားနေတဲ့ခါကျတော့အဲဘယ်ဆရာတော်ကတော့စစ်တပ်ရဲ့လော်ဘီပဲဆရာတော်ကတော့စစ်တပ်ကိုပို့ပြီးတော့သဆိုးစီစဉ်လို့လုပ်ပြီးနေတဲ့ဆရာတော်လူအချင်းမဆိုးချင်ပါဘူးဒီတရားတွေကိုဟောနေခြင်းအရှင်သူကိုယ်ရင်ငါကိုပုဂ္ဂလဒိဋ္ဌံနဲ့လုံနေတဲ့လူကြီးဖြစ်နေတယ်။အဲ့တော့မြို့ဝါဒသာသနာစောက်ချောက်ကြီးဆိုတဲ့အမတန်မုံမြတ်တဲ့အလုပ်ကြီးထဲမှာပုဂ္ဂလဒိဋ္ဌံတွေကိုသူတို့ရောလာပြီ။ဒီဥစ္စာကတကယ်မြို့ဝါဒစောက်ချောက်ချင်းလို့စစ်စစ်မှန်မှန်မဟုတ်ရလား။သူတို့တဦးကိုလိမ့်လာစီခြင်းပြီးတော့သူတို့တဦးတော့တစ်ဖက်တစည်းသောအဖွဲ့အစည်းတွေကိုသူတို့ဖြစ်စီခြင်းလို့အတွက်တမင်ကိုတစ်ဖက်ကနေပြီးတော့ခွင့်ယူလာတဲ့ဥစ္စာတွေလုံနေတာ။တခါကြီးနေလာပြီးတော့ဦးစင်းစဉ်းစားကြည့်တာတန်ဃာပေါင်းဟောလူရောဆိုရင်3000 4000လောက်ရှိမယ်။အဲ့တော့ဒီအောင်လောက်ရဲ့ကျွေးစေးကိုဒီအမျိုးအစားသာနာဆောက်ချောက်ကြီးအဖွဲ့ကြီးကဘလူးစပွန်ဆာနဲ့သူတို့ကျွေးမွေးကြတာလေ။ဒါလည်းတန်မြတ်ရှိစရာကြီး။နော်။တန်ခါးနိုင်ကအဖွဲ့နဲ့အစိုးရဆိုလို့ရှိရင်သူတို့နဲ့အစဉ်ပြိုင်ပေါ်လာတဲ့ဘလူးအဖွဲ့စည်းမျိုးမဆိုတန်ခါးတမဲကြီးတို့ရဟန်းကျူတမကဆောင်ပေါ်ခဲ့တဲ့အဖွဲ့ကြီးတွေကိုရဲဆက်ဆက်ကိုနှိပ်ကွက်ခဲ့တယ်။အခုအဖွဲ့ကြီးကတော့သူတို့နဲ့အပြိုင်ပေါ်လာနိုင်တဲ့စကလုံးတွေအောင်ပါတယ်။ဒီဥစ္စာတည်တံ့လွတ်လပ်တဲ့အဖွဲ့စည်းကြီးဖြစ်တဲ့ဘာညာဆိုတော့တန်ခါးနိုင်ကလည်းမဆိုင်ဘူးဆိုတော့သူကထင်ရှားတယ်။အဲ့ဒီတော့မှာဘာမှအရေးမကြီးဘူးဆိုတဲ့အခါကျတော့ဦးစင်းအနေနဲ့ဘာတော့မြင်လဲဆိုတော့ဒီဘသူရဲ့ခွင့်ပြုခြင်းနဲ့ဒီအဖွဲ့ကြီးကလှုပ်ထားတာလဲဆိုရင်သူရင်ကြောင်းချမှုဖြစ်မိတာတော့အမှန်ပဲတခါကြီ
းတင်ပါဗျာအဲ့တော့အရှင်စာနိမရဲ့အမြင်နဲ့တပည့်တော်တို့ချိမြင်ပါအောင်ဗျာ
သူရောတန်ခါစီဝေးမှာဟိုဆရာတော်တို့ informal အနေနဲ့ပြောသွားတဲ့စကားကိုတော့ဟိုစတူဆရာတော်အနေနဲ့လည်းသူရှင်းပြပြီးတော့ပါပြီသူတရားဝင်ပြောတဲ့ပဌနာဩဝါဒမိတ်ခွန်းမှာမျိုးပါတာတာနာကိုစောက်လျှောက်တယ်ဆိုတဲ့နေရာမှာဦးဇင်းတို့မြန်မာနိုင်ငံအနေနဲ့ဟိုလူမှုရေးကိစ္စမှာပရာဟိတလူမှုရေးလုပ်ငန်းမှာပူညီဖို့လေလိုအပ်ပုံကိုဆရာတော် အော်ရစကားမှမကြားတော့တာကြားလိုက်ပါတယ်အဲ့ဒီထဲမှာဆရာတော်ကိုယ်တိုင်မလေးရှားမှာဒုက္ခရောက်နေတဲ့မြန်မာလူ့ဒီမှာ1000ကျော်ကိုဆရာတော်ဦးစီးပြီးတော့ဟိုမြန်မာနိုင်ငံပြန်ရောက်အောင်ဟိုကူညီလှူဆောင်ပေးခဲ့တာဟိုဆရာတော်ဥပမာကြားပြီးတော့ပြောသွားတာဒါတွေ့ရပါတယ်အဲ့ဒါကြောင့်မလို့ဆရာတော်ကပြောသွားတဲ့အထဲမှာအခုလက်ရှိမြန်မာနိုင်ငံမှာမြန်မာမိန်းကလေးတွေတရုတ်ပြည်ကိုလူကုန်ကူးမှုနဲ့ရောင်းစားခံနေရတာကိုလည်းဆရာတော်ကပြောသွားပါတယ်အဲ့ဒီမျိုးဒုက္ခရောက်နေတဲ့လူကုန်ကူးခံရတဲ့မြန်မာမျိုးသမီးတွေကိုကူညီခြင်းအားဖြင့်လည်းဒါကအမျိုးပါသာသာသနာကိုကိုယ့်ရဲ့လူမျိုးကိုယ့်ရဲ့နိုင်ငံသားကိုကူညီဆောက်ရှောက်ရာရောက်ပါတယ်ဆိုပြီးတော့ဒါကြောင့်မလို့မျိုးပါသာသာသနာကိုဆောက်ရှောက်တဲ့နေရာမှာကိုယ့်ရဲ့လူမျိုးတွေအတွက်လူမှုရေးစီးပွားရေးပရာဟိတလုပ်ငန်းမှာကူညီလှူဆောင်ဖို့ကိုလည်းအင်္ဂါတော်တွေကိုဆရာတော်ကြီးတိုက်တွန်းသွားတာတွေ့လဲရပါတယ်။ဒါကြောင့်မလို့ဆရာတော်ကြီးရဲ့တရားဝင်အခမ်းအနားမှာပေးသွားတဲ့ဩဝါဒမိန့်ခွန်းဟာအမတန်ကိုလျော်ကန်ပြည့်မြတ်တဲ့မိန့်ခွန်းလို့ဦးဇင်းမြင်ပါတယ်။
တင်ပါဗျအခုတပတ်တော်ဆက်ပြီးတော့ဒီလက်တလုံးမှာဖြစ်နေတဲ့ပြဿနာတစ်ခုကတော့ဒီရခိုင်ပြည်နယ်မောင်တော်မြို့နယ်ကဒုချီယာရန်ဆိုတဲ့ကြေးရွာလေးမှာဖြစ်ခဲ့တဲ့ကိစ္စပါပဲဗျာဒီအခုကုလသမဂ္ဂတို့အမေရိကန်ပြည်ထောင်စုတို့တခြား NGO အဖွဲ့အစည်းတွေလူအခွင့်အရေးအဖွဲ့တွေကတော့ပြောဆိုနေကြတာပေါ့နော်ဒီလူ40ကျော်တပ်ဖက်ခံရတယ်ရဲအရာရှိတယောက်လည်းပျောက်နေတယ်ပေါ့ဒီပိုင်းထဲမှာအစိုးရဘက်ကလည်းရဲတပ်ကြက်ကြီးပျောက်နေတာဟာမှန်တယ်အဲ့ဒီမှာတနတ်ပြစ်ဖောက်ပြီးလူစုခွဲထားတာလည်းရှိတယ်ထိခိုက်ဒဏ်ရာချင်းလုံးဝမရှိဘူးလို့ပြောနေတယ်အဲ့တော့အတိအကျတပတ်တော်တော့ကိုယ်တိုင်သွားကြည့်ဝင်မရတော့မသိနိုင်ဘူးဖြစ်နေပါတော့။ဥညာအေးအခုအဲ့ဒီရခိုင်ပြည်ရဲ့ကိစ္စလေးရလဲအဲကင်မရာပြည်တွင်းမှာရောဘယ်လိုပြောကြဆိုကြလဲဥညာအေးအမြင်ရောဘယ်လိုရှိလဲပြောပါဦးဗျာ
။တကယ်တမ်းကြားတဲ့အခါကျတော့ပြောရမယ်ဆိုလို့ရှိရင်အခုဖြစ်တဲ့ပြိပက္ခတွေဆိုတဲ့ဥစ္စာကဒီ2023ခုနှစ်ထဲမှာမှာပဲဒီနေရာတွေကတော်တော်လေးဟိုဆက်စုပ်ထွေးထွေးနဲ့ကြီးကြီးမားမားတွေဖြစ်လာတဲ့ဥစ္စာကတော့တော်တော်အော်ဒီအကောင့်နဲ့မဟုတ်ဆိုတော့ဒီရခိုင်နဲ့ဒီဘင်္ဂါလီတွေပေါ့နော်ဟိုနေလာတဲ့တက်တန်းနေလာအခုမှနေလာတာမှမဟုတ်ပြင်းနဲ့ကြာလာပြီပဲသူတို့နေလာတဲ့ဥစ္စာဒီလိုပေါ့ဟိုဘုကုမိသားစုမှာတော့မှပြဿနာဆိုတဲ့ဥစ္စာပြီးဟိုဒါနည်းနည်းပေါ့ပေါ့တော့ဖြစ်လေဖြစ်တာတော့ရှိတာတော့အမှန်ပဲဒါပဲမှမဆိုဒါကတော့ညှင်းပယ်လို့မရပါဘူးလူမျိုးတူမှရလို့မဟုတ်လူမျိုးမတူလဲကျွန်တော်တို့ပရိပက္ခဆိုတာရှိတာပဲလူမျိုးတူလဲပရိပက္ခဆိုတဲ့ဥစ္စာကအသေးဖွဲ့လေးကြီးပေါ့ဗျာဒါကြီးကရှိတာပဲအဲ့တော့အတိအကျကတော့ပရိပက္ခဆိုတာဖြစ်လာလို့ရှိလို့ရှိရင်ထင်တာမြင်တာဖြည့်ရှင်းတာကဒါအကောင်းဆုံးပါပဲဒီပြိပက္ခဆိုတဲ့ဥစ္စာနေရာတိုင်းမှာရှိရမှန်တယ်သို့တော်လည်းအဲ့ပြိပက္ခကိုဟိုတီးဝအောင်မလုပ်ပဲနဲ့ဆက်မဲ့ပြီးတော့ကြီးမအောင်ဆွလာတဲ့အခါကျတော့ဟောကျွန်တော်တို့ပြိပက္ခကနောက်ဆုံးမှမနိုင်မနှင်းနဲ့ပေါ့လေရှုပ်ရွထွေးထွေးဖြစ်လာတဲ့အခါကျတော့အဲ့အချိန်ကြမှာဖြည့်ရှင်းမယ်ဆိုလို့ရှိရင်ဖြည့်ရှင်းရတာအင်မတန်ဖြစ်ပါတယ်အဲ့တော့အဓိကတော့ဗာလဲဆိုတော့ဒါကဟိုသူတို့ဒီလေအဖရိယဟိုညညာထားရရှိပါတယ်ဒါနောက်ကမှဟိုလှုပ်ဆောင်မှုတွေရှိပါတယ်ဟလာနောက်ကလက်မဲကြီးတွေရှိပါတယ်ဘာညာဟိုပြောတာပြောတာပဲရှိတယ်ဟိုတကယ်တမ်းလက်တွေ့ကြတဲ့အခါကျတော့ဒါကိုထိထိရရကျွန်တော်တို့အရေးယူမှုမရှိဘူးပေါ့ဗျာဒါဟိုတောင်ဆန်းလူကြီးပြောတယ်လို့ပဲအဓိကတော့တရားဥပဒေစိုးမိုးကြီးကဒါအဓိကပါပဲအမှားတော့ကြီးတဲ့ပြဿနာကိုငယ်အောင်ငယ်တဲ့ပြဿနာကိုတည်အောင်တည်တဲ့ပြဿနာကိုပွားပြအောင်ဆိုပြီးတော့ဒါလုံးမတန်ရင်ဒါအသာရဝပြောတဲ့လူလောကကြီးဆိုတဲ့ဥစ္စာဖြစ်လာမှာပေါ့ဒီပြိပက္ခတွေကမဖြစ်ခင်တည်းကကြိုတင်ကာကွယ်ရမယ်ဖြစ်လာတဲ့အခါမှာလည်းအများဆုံးဖြေရှင်းရမယ်လူတွေတည်အောင်လဲဒါဟိုအများဆုံးဖော်ထုတ်ပြရမယ်အဲ့လိုဖော်ထုတ်လိုက်လို့ရှိရင်ကျွန်တော်ကောလာကာကာလာဆိုတာမဖြစ်တော့ဘူးပေါ့ဗျာ
ဟုတ်ကဲ့အရှင်ဇဝနာရဲ့အမြင်လည်းတပတ်တော့ကြားပြရစီဖေ
ဒါကြီးအခုပြဿနာကိုအစိုးရကလည်းမဟုတ်ဘူးပြောတယ်တကယ်အဖွဲ့အစည်းဖြစ်တဲ့ကုလသမဂ္ဂအဖွဲ့အစည်းကိုယ်တိုင်ကဟုတ်ပါတယ်လို့ပြောနေတဲ့အခါကျတော့ဒါအရှင်းဆုံးနဲ့အလွယ်ကူဆုံးလုပ်ရတာကတော့အဲ့နေရာကိုသတင်းတောက်တွေပေးသွားလိုက်ဒီအစိုးရကတော့ဆောက်တဲ့လျှောက်လုံးနှစ်ပေါင်းများစွာသူတို့လင်ညာခဲ့တဲ့ဥစ္စာကိုလည်းကဘာမှမယုံဘူးဗျဘလောက်ပဲအဲ့လိုသမရယုံကနှင်းပြောနေသူတို့ဥစ္စာတော့ဘယ်သူကလက်ခံမှာမဟုတ်တကယ်ပြီးကြတဲ့သက်တည်ဒီနိုင်ငံတကာကသတင်းတောက်တွေအကုန်လုံးကအဲ့ကိုပြေဝင်ဝင်ဝင်သွားခဲ့လိုက်အဲ့သူတို့သွားပြောတဲ့သတင်းတောက်တွေနိုင်ငံနဲ့သတင်းတွေယူပြီးတော့ကဘာပြည်သူတွေကိုအကုန်ပြန်နေချပြမှာပဲအဲ့တော့အကောင်းဆုံးကတော့သတင်းလွတ်လပ်ခွင့်ကိုအမြန်ဆုံးပေးလိုက်လို့ရှိလို့ရှိရင်အဖြေရှင်းသွားမလို့နေနေတယ်တကယ်
ပြမပြအရှင်စန္ဒီမှာလည်းမိတ်မအောင်ဗျအ
ဲ့ဒီမှာအခုနောက်ဆုံးရခိုင်မှာဖြစ်သွားတဲ့ဟိုရဲရရှိတယောက်ကြောက်ဆုံးသွားတဲ့ကိစ္စမှာဦးနေနေမြင်ရတော့ခုနကတကယ်ကြီးဦးမြင်ရေးပြောသလိုသူပြဿနာရေးရာဇဝမှုတွေကတော့ဒါကရာဇဝမှုအနေနဲ့ပဲမြင်တဲ့တော့ပေါ့ဟိုလူမျိုးရေးအမြင်နဲ့မမြင်တဲ့ဘူးလို့ဦးမြင်ပါလေဟိုဒီရာဇဝမှုကိုဥပဒေကြောင်းရဟိုတည်ဆဲဥပဒေရဘယ်လိုရေးယူရမလဲဒီလိုပဲစဉ်းစားရမှာဒါကိုလူမျိုးရေးအနေနဲ့မမြင်တဲ့ဘူးလို့ဦးမြင်ပါလေဟိုဒီရခိုင်ဒေသကိုဒီပကအနေဆက်က တင်္ဂါလီတွေတရားမဝင်လာတယ်ဆိုတဲ့ကိစ္စကတော့ဒါဥပဒေကြောင့်ရတရားဥပဒေစိုးမိုးရေးရဖြစ်ရှင်းရမယ့်ကိစ္စပေါ့ဒီနိုင်ငံမှာဟိုလူမျိုးပေါင်းစုံဘာသာပေါင်းစုံနေနေကြတဲ့အခါမှာဟိုအတူပူမျှဟိုဦးဇင်းတို့တရားတော်နဲ့အညီဟိုမေတ္တာတရားကရုဏာတရားနဲ့ထားပြီးတော့ဒီလိုနေသွားရမှာပေါ့ဟိုဦးဇင်းတို့ဒီလူမျိုးကြဘာသာကြားတွေကိုတစ်ဖက်ကဟိုနှိပ်ဖို့တဲ့အမြင်မျိုးတစ်ဖက်စွန်ရောက်တဲ့အမြင်မျိုးမဖြစ်နိုင်ဘူးလို့ဦးဇင်းမြင်ပါတယ်ဘာလို့လဲဆိုတော့မြတ်စွာဘုရားကိုတော်တိုင်မြတ်စွာဘုရားပြင်လာတာကသူ့ရဲ့တရားကိုသူ့ပေါ်ယုံကြည်ကိုးကွယ်တဲ့လူတယောက်တည်းအတွက်ကိုသာသူတရားဟောခဲ့တာမဟုတ်ပါဘူးဦးဇင်းတို့ဒီ30ပုံမှာရှိကြတဲ့ဟိုသတ္တဝါဝိနည်းအားလုံးအတွက်မြတ်စွာဘုရားပြင်ပေါ်လာတာဖြစ်ပါတယ်ဒါကြောင့်မြတ်စွာဘုရားရဲ့တရားတော်နဲ့အညီဆိုရင်တော့ဦးဇင်းတို့ကကိုယ့်ရဲ့လူမျိုးတစ်မျိုးတည်းကိုယ့်ရဲ့ဗုဒ္ဓဘာသာကိုကိုးကွယ်တဲ့လူတွေပေါ်မှာသာဦးဇင်းတို့မေတ္တာထားပြီးတော့ဆက်ဆုံးအမြင်နဲ့ဦးဇင်းမြင်လင့်လို့ဦးဇင်းထင်ပါတယ်ဦးဇင်းတို့ရဲ့ဒီနိုင်ငံမှာရှိကြတဲ့ဟိုနှစ်ပေါင်းများစွာအတူပူမျှနေလာကြတဲ့ဦးဇင်းတို့ဟိုဘာသာကြားအလုံးပေါ်မှာဦးဇင်းတို့မေတ္တာနဲ့ဆက်ဆံမှာဖြစ်ပါတယ်။ကျန်တဲ့ဟိုဥပဒေကြောင်းရသူတို့တရားမဝင်ဝင်လာတဲ့ကိစ္စဆိုရင်တော့ဒါတော့နိုင်ငံရဲ့ဟိုဥပဒေနဲ့အညီဆောင်ရွက်သွားရမယ့်ကိစ္စပေါ့လေ။ဒါကြောင့်မလို့ဦးဇင်းတို့ကဟိုလူတွေကိုလူလို့ပဲမြင်ပါတယ်။လူကိုလူလို့ပဲဆက်ဆံပြီးကျင်ပါတယ်။ဦးဇင်းတို့ကဟိုမေတ္တာတရားနဲ့အညီပဲဟိုကရုဏာတရားနဲ့အညီပဲဟိုပြောင်းစိုးတရားလေးပါးနဲ့အညီပဲဆက်ဆံပြီးကျင်ပါတယ်။
အရှင်စာနိမဘုရားတပတ်တော်အရဖေကကျေးဇူးအထူးတင်ပါတယ်ဘုရား
ကောင်းပါပြီဆရာ
ကြီးအရှင်ဇဝနာဘုရားကျေးဇူးအထူးတင်ပါတယ်ဘုရား
ကျေးဇူးပါဘုရားတကကြီ
းဦးညာရေးရေးကျေးဇူးပါဘုရား
ဟုတ်ကဲ့ကျေးဇူးပါကိုခမဆိုရေ
းတနေ့ဦးနေစကောင်းအိုင်ကိုဒီမနက်ညနာခွင့်ပြုပါခင်ဗျာချက်စွာသောတော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ